စကိုင်းတိုင်းကသာမြို့နယ်တဲကမိုတာလေးကြေးရွာမှာစစ်ကောင်စီတပ်ကပုံကျဲတိုက်ခိုက်ခဲ့တာကြောင့်လူခုနှစ်ဦးထက်မနည်းသေဆုံးပြီးအတော်များများထိခိုက်ဒဏ်ရာရခဲ့ကြပါတယ်။မိုတာလေးကြေးရွာနီးမှာစစ်ကောင်စီတပ်နဲ့ ABSDF PDF ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲပြင်းထန်နေပြီးဒီနေ့နေကင်းပိုင်းမှာလည်းစစ်ကောင်စီတပ်ကလေကြောင်းတိုက်ခိုက်မှုတွေထပ်လုပ်ပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုကုသညူကြေပြပေးပါအောင်ခင်ဗျာ။
ကချီပြည်နယ်နဲ့နေဆက်ဒေသဖြစ်တဲ့စကိုင်းတိုင်းကတာမြို့နယ်ထပ်ပိုင်းမိုတာလေးရွာနီးမှာဒီလ၁၈ရက်နေ့မနေ့ပိုင်းကလေးကအခုချိန်ထိစစ်ကောင်စီတပ်နဲ့ ABSDF PDF ပူးပေါင်းတပ်တွေကြားမှာတိုက်ပွဲပြင်းထန်ခဲ့တာပါ၁၈ရက်နေ့ညနေပိုင်းမှာစစ်ကောင်စီတပ်ကနေပြီးတော့တိုက်လေရင်၃စင်းနဲ့ပုံကျဲတိုက်ခိုက်ရမှာမိုတာလေးကြီးရွာအတွင်ကြောက်ရောက်ပေါက်ကွဲပြီးတော့လူ9ဦးသေဆုံးတဲ့အကြောင်းမိုတာလေးရွာခံတူကပြောပါတယ
်9ယောက်သေတာပဲယောက်ျားလေးက1ယောက်မိုးကလေး6ယောက်တဲ့အလုံးပေါင်း9ယောက်
မိုဒယ်လီရွာစီဒီရက်ကလူအိမ်မှာကြားရောက်ပေါက်ခွဲတာကြောင့်တိစုံနာဖြစ်တဲ့ကြောင်းနဲ့အနည်းဆုံးနေအိမ်6လုံးလောက်လည်းမိလောင်ပျက်စီးခဲ့လို့ရွာသူရွာသားတွေအားလုံးနှီးပါနေအိမ်တွေကိုစွန့်ခွာတိမ်းရှောင်နေရတဲ့အကြောင်းဒေသခံတွေကပြောပါတယ်ဒီနေ့19ရက်နေ့နေခင်းပိုင်းမှာလည်းမိုဒယ်လီရွာနီးမှာတိုက်ပွဲဆက်ဖြစ်နေတယ်လို့တိုက်ပွဲဖြစ်ပွားရနေရဘက်မှာလေကြောင်းတိုက်ခိုက်မှုတွေရှိနေတဲ့အကြောင်းမိုဒယ်လီကြီးရွာနီးကဒေသခံတူကလည်းပြောပါတယ်
ဟုတ်ခုနကတစည်းအိမ်တိုက်ပွဲဖြစ်နေတဲ့ကြဲချပါပြီခုလေးတင်နောက်ပါရှိပါပြီခုလေးတင်ဝေးတယ်အခုလည်းကျေရွာပြန်ပြီမှာမိဂိုးတန်းတော့ကျွန်တော်ရှင်မြင်နေရတယ်ပွဲဖြစ်တော့3ရက်လောက်ရှိသွားပြီအဲ့နေရာ
ဒီဘုံကျဲမှုဟာနေကင်း15နာရီခွဲလောက်ကဖြစ်ပါတယ်ညနေ3နာရီ15မိနစ်လောက်မှလည်းနောက်တစ်ချိန်ထပ်ပြီးတော့ဘုံကျဲတက်ခိုက်ခဲ့တဲ့အကြောင်းမြင်မြင်တွေ့ရှိသူတူပါ view ကိုပြောပါတယ
်အခုကျဲနေရပြီဗျာအခုတည်းက3နာရီ15တလုံးချနဲ့ဆင်းပြိုင်လာတာအော်ချပြန်ပြီဒီမှာတလုံးခုကျဲနေနှလုံးရှိသွားပြီ
ဒီတိုက်ပွဲမှာပေါင်းတက်ခိုက်နေတဲ့မြို့လှ PDF အဖွဲ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတော့ဆက်ရှိနေကမနေ့9နိုင်ကနေပြီးတော့ညနေ9နိုင်အထိတိုက်ပွဲဖြစ်ခဲ့တယ်လို့ဒီကနေ့19ရက်နေ့မနေ့ပိုင်းမှာလည်းတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတဲ့အကြောင်းဖော်ပြထားပါတယ်။စစ်ကောင်စီဘက်ကတော့ကတာမြို့နယ်မိုတာလေးရွာဘက်မှာတိုက်ပွဲဖြစ်ပွားရတဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူး။စကိုင်းတိုင်းအတွင်းမြို့နယ်တော်များများမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဖြစ်နေရမှာနောက်ပိုင်းမှာတော့စစ်ကောင်စီတပ်ကနေပြီးတော့လေကြောင်းတိုက်ခိုက်မှုတွေပိုလုပ်လာပါတယ်။လေကြောင်းတုံတိုက်ခိုက်မှုကြောင့်လည်းအရသာထိခိုက်သေဆုံးမှုတွေတိုးလာတယ်လို့ဥယျာဉ်စွန့်ခွာပြီးရတဲ့ဒုက္ခသည်အကြီးအကျယ်ကလည်းတိုးလာနေပါတယ်ခင်ဗျာ။